နိုင်ငံတော်အတိုင်ပင်ခံရေးဝန်ကြီးဦးကျော်တင့်ဆွေကကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ဩဂတ်လကထုတ်ပြန်ခဲ့တဲ့အစည်းအဝေးခန်းစားပါချက်လက်တွေဟာခိုင်လုံတဲ့သက်တည်တွေပေါ်မှာခြေခံထားတာမဟုတ်တလို့ပဋိပက္ခတွေကိုလည်းပို့ပြီးတာကြီးထွားစေတယ်လို့တောက်ကြနေကအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကျင်းပတဲ့83ကြိမ်မြောက် UNGA ကုလသမဂ္ဂထွေထွေညီလာခံမှာအခုလိုပြောဆိုခဲ့တာပ
ါ We are concerned that the release of this report based on narratives and not on hard evidence.And I repeat, based on narrative.
အဲ့ဒီဒေတာမှာလူအတိုင်းဝိုင်းကြားတဟဇာတရှိစေဖို့ကျွန်တော်တို့မြန်မာအစိုးရကအစွမ်းကုန်ကြိုးပမ်းနေတဲ့အချိန်မျိုးမှာခိုင်ခိုင်မာမာတက်တည်ပြနိုင်ခြင်းမရှိတဲ့ဖြစ်ရဇာကြောင့်တွေကိုအခြေခံထားတဲ့ဒီအစဉ်ခါစားကိုထုတ်ပြန်လိုက်တာဟာအင်းမာမှုတွေကိုဆက်လက်ဖြစ်ပွားစေတဲ့အပြင်ရခိုင်ပြည်နယ်မှာရှိတဲ့လူအတိုင်းဝိုင်းကြားအလွန်လိုအပ်နေတဲ့လူမှုပေါင်းစည်းနေထိုင်မှုတည်ဆောက်ရေးအတွက်မြန်မာအစိုးရရဲ့ကြိုးပမ်းနေမှုတွေကိုအဟန့်တားဖြစ်သွားမှာဆိုရင်မိပါတယ်ခင်ဗျာ
ပြီးခဲ့တဲ့ကြာတာပြည်နေ့ကပဲမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတရားစွဲဆိုဖို့အတွက်အထောက်အထားတွေကိုစုဆောင်းရယူမယ်နိုင်ငံတကာအဖွဲ့တစ်ခုဖွဲ့စည်းဖို့ကိုကုလသမဂ္ဂလူခွင့်ရေးကောင်စီကဆုံးဖြတ်ခဲ့တာပါဝင်ကြီးဦးကျော်တင့်ဆွေကတော့မြန်မာနိုင်ငံကို ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာတရားစီရင်ပိုင်ခွင့်မရှိဘူးလို့လည်း UNGA ညီလာခံမှာပြောဆိုခဲ့ပါတယ
် The government of Myanmar has resolutely rejected ICC's ruling of 6 September 2018
ICC တရားရုံးရဲ့စက်တင်ဘာလ6ရက်နေ့ကချမှတ်ခဲ့တဲ့ရခိုင်ပြည်နယ်အရေးဆုံးဖြတ်ချက်ကိုမြန်မာအစိုးရကပြက်ပြက်သားသားပယ်ချခဲ့ပြီပါပြီ ICC ရဲ့ဆုံးဖြတ်ချက်ဟာတန်တရားဖြစ်စရာဥပဒေအကြောင်းပြချက်တွေပေါ်မှာချမှတ်ထားတာဖြစ်ပါတယ်မြန်မာအစိုးရအနေနဲ့ပြည်တွင်းမှာကိုယ့်အစီအစဉ်နဲ့ကိုယ်ဖြည့်ရှင်းဆောင်ရွက်နေတာတွေမပြီးဆုံးသေးတဲ့အခြေအနေမျိုးမှာ ICC ကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်ICC ရဲ့ဝင်ရောက်ဆွတ်ဖက်မှုကိုမြန်မာအစိုးရကလက်ခံနိုင်မှာမဟုတ်ပေမဲ့ရခိုင်ပြည်နယ်မှာကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုတွေအတွက်လုံလောက်တဲ့တပ်တွေအထောက်အထားရှိမယ်ဆိုရင်တာဝန်ခံမှုရှိဖို့ကျွန်တော်တို့ဘက်ကအပြည့်အဝကတိပေးပါရယ်ခင်ဗျာ
ဝင်ကြီးဦးကျော်တင်းဆွေရဲ့အခုလိုပြောကြားချက်တွေနဲ့ပတ်သက်ပြီးမြန်မာရိုဟင်ဂျာအဖွဲ့အစည်းဥက္ကဋ္ဌအလဲဖြစ်ရိုဟင်ဂျာလွတ်မြောက်ရေးညွန်မောင်းအဖွဲ့ရဲ့နိုင်ငံတကာကိုဩဒီနေတာဖြစ်တဲ့ဦးထွန်းခင်ကတော့ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေမှာတာဝန်ရှိသူတွေကိုအရေးယူနိုင်ဖို့ကအရေးကြီးတယ်လို့ပြောဆိုခဲ့ပါတယ်
။အခုဆိုရင်ဘင်္ဂလားဒေ့ရှ်ဘက်ကလူပေါင်း9သိန်းကျော်ကိုသူတို့ကမောင်းထုတ်ပစ်လိုက်တယ်ဆိုတဲ့ဟာတကူနဲ့ case တကူဖွင့်ပါတယ်။လူတွေကိုမဟုတ်မတရားတပ်ဖြတ်မှုတွေလုပ်ခဲ့တဲ့အတွက်ဒါတွေအတွက်သူတို့ကတော့ဟိုပေါ့စီရာဇဝတ်မှုတွေကျူးလွန်ထားတယ်ဆိုတော့ Security Council ကနေ support လုပ်ဖို့ပေါ့နော်။အခု meeting ကလည်းအဲ့ဒါကိုထောက်ခံမဲ့အနေထားမှာရှိလာနေပါတယ်။ပြီးတော့ကျွန်တော်တို့ US ကိုလေတွားပေးနေပါတယ်အရှင်ကတော့အခုတက်နေတော့ပါကျွန်တော်တို့ထင်တာကတော့တကူမဟုတ်တကူတော့ဖြစ်လာမှာပါဘာဖြစ်လို့လဲဆိုတော့အာဘင်္ဂလားဒေ့ရှ်ဘက်ကိုမောင်းထုတ်တဲ့ဘင်္ဂလားဒေ့ရှ်ကဆိုင်းထုတ်ထားတယ်ဆိုတော့ဒါကြီးကလုံလို့ရပါတယ်အဲ့ဒါကြောင့်အခုအဲ့ဒီနီးလဲတိတ်တကူနဲ့သူတို့ကိုတော့တော်တော်လေး case ဖွင့်ပြီးတော့စုံစမ်းနေတယ်ဆိုတော့သိရတယ်အဲ့ဒီကျွန်တော်ထင်တာရှေ့ဆက်ပြီးတော့ပြောမယ်လို့ကျွန်တော်ထင်ပါတယ်
ဝင်ကြီးဦးကျော်တင့်ဆွေကတော့မြန်မာနိုင်ငံအနေနဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တရက်မကြသေးခင်ကဖွဲ့စည်းပြီးဖြစ်လို့ဒီကော်မရှင်အနေနဲ့ရခိုင်ပြည်နယ်မှာကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေရက်ဆက်ကြမ်းကြုတ်မှုတွေကိုစုံစမ်းစစ်ဆေးသွားမှာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံမှာပြောဆိုခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားမှာဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်သဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးဖြစ်တာကြောင့်လေဒီဒုက္ခသည်တွေပြန်လာနိုင်ရေးအချိန်ဆွဲမနေပဲဘင်္ဂလားဒေ့ရှ်အစိုးရဘက်ကခွင့်ပြုပေးဖို့ကိုဝင်ကြီးဦးကျော်တင့်ဆွေကတိုက်တွန်းခဲ့ပါတယ်။လက်ရှိနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုမြန်မာအစိုးရဘက်ကနိုင်ငံတော်အတိုင်ပင်ခံရုံးဝင်ကြီးဦးကျော်တင့်ဆွေနဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဦးကျော်တင်တို့ဦးဆောင်ပြီးတော့တက်ရောက်တာဖြစ်ပါတယ်ရှင်။